Ukraine ရဲ့ ပင်လယ်နက် စစ်ကမ်းဒေသတွေမှာ အင်္ဂါနေ့က Russia ရဲ့ missile ဒုံးကျည်တွေ ထိမှန်ခဲ့ကြောင်း Ukraine စစ်တပ်က ပြောပါတယ်။ Mykolaiv မြို့တွင်က စစ်ကမ်းအဆောက်အုံနဲ့ Odessa ဒေသတွင်း အပါအဝင် ဒေသအတော်များများ တိုက်ခိုက်ခံရပါတယ်။ Odessa ကို Russia က missile ဒုံးနဲ့ တိုက်ခိုက်ပြီးနောက် ရက်ပိုင်းအကြာမှာ ထပ်မံတိုက်ခိုက်တာကြောင်း Odessa နဲ့တခြားသော Ukraine စစ်ကမ်းနှစ်ခုကနေ Ukraine ရဲ့ ပြည်ပတင်ပို့မှု ပြန်လည်စတင်ရေး သဘောတူညီချက်နဲ့ ပတ်သက်ပြီး မေးခွန်းတွေ ထွက်ပေါ်လာပါတယ်။ Russia တပ်ဖွဲ့တွေအနေနဲ့ သူ့ရဲ့ ပင်လယ်နက် ရေတပ်ကိုတုံးပြီး Odessa ကိုသိမ်းယူရေးကြိုးပမ်းမှုမှာအတားအဆီးဖြစ်နေတဲ့ တင်းပေါ်ပြက်မစ်ဆိုင်းတွေကိုအဓိကချိန်ချမှုတစ်ခုအဖြစ်ရှုမြင်ပုံရကြောင်း Britain ကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်။ယူကရိန်းရဲ့တင်းပေါ်ပြက်စွမ်းရည်ကိုဖျက်ဆီးပြီးစွမ်းရည်လျှော့ချရေးကို Russia ဘက်ကဦးစားပေးဆောင်ရွက်သွားလိမ့်မယ်။ဒါပေမဲ့လည်းရုရှားရဲ့အထက်ရဲ့အမိန့်ကိုနားခံရတဲ့စီးရေးချင့်ကပ်မှုစီမံခန့်ခွဲမှုညံ့ဖျင်းမှုနဲ့ခင်မမီတဲ့ထောက်လန်းရေးကြောင့် Russia ရဲ့ပြစ်မှတ်ထားဆောင်ရွက်မှုတွေဟာပုံမှန်အတိုင်းပဲထိရောက်မှုနည်းမဲ့အလားအလာကပိုများတယ်လို့လည်း Britain ဝန်ကြီးဌာနကပြောပါတယ်။ Ukraine ရဲ့တီးနံပြပတင်ပို့မှုတွေကိုတော့ရပိုင်းအတွင်းမှာပဲပြန်လည်စတင်မယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့က Ukraine နဲ့ Russia ကြားလက်မှတ်ထိုးထားတဲ့သဘောတူညီချက်နဲ့အညီတီးနံပြပတင်ပို့နိုင်ရေးဆောင်ရွက်နေကြောင်း Ukraine တာဝန်ရှိသူတွေကပြောပါတယ်။ တီးနံတင်ပို့မှုကိုဗုဒ္ဓနေ့မှာစတင်မယ်အကြောင်း Ukraine အခြေခံအဆောက်အအုံဆရာဝန်ကြီး Oleksandr Kubrakov ကပြောဆိုတယ်ဆိုပြီးလဲ Keep Independent ကဖော်ပြထားပါတယ်ရှင်။